ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီဇင်ဘာလ17ရက်နေ့ကတည်းကဖမ်းဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးဒီတော်မြို့နယ်ပါတီအဖွဲ့ခွဲဥက္ကဋ္ဌဦးရဲသိန်းဟာတမတော်ကပြစ်ခတ်တဲ့လက်နက်ကြီးတီချရောက်ပေါက်ကွဲတာကြောင့်ပွဲချင်းပြီးသေဆုံးသွားတယ်လို့ AA အဖွဲ့ကသူတို့ website မှာတင်ထားတဲ့ဒီဇင်ဘာလ25ရက်ရခိုင်ပြည်တိုက်ပွဲသတင်းများဆိုတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတမတော်ဘက်ကရော NLD ပါတီဘက်ကပါတုံ့ပြန်ပြောဆိုတာတော့ထွက်မလာသေးပါဘူး။ဦးရဲသိန်းဟာနိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်ရှင်းလင်းပြောဆိုတာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေရင်ဖမ်းဆီးခံရတာပါခရစ်မတ်နေ့နေ့လယ်3နာရီကျော်မှာတမတော်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်သူတို့ဖမ်းဆီးထားသူတွေကတေဆုံးဒဏ်ရာသူတို့ချို့ရှိကြတာမှာတေဆုံးသူတွေရဲ့ဦးရဲသိန်းလည်းပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတခြားတေဆုံးဒဏ်ရာရသူတွေဘယ်သူတွေဆိုတာကိုတော့ပြောမထားပါဘူးခရစ်မတ်နေ့မှာကိုပဲပလောဝဘူးဒီတော်နဲ့မြေပုံမြို့နယ်တွေမှာပြင်းထန်တဲ့တိုက်ပွဲတွေဆက်ဖြစ်တယ်လို့လည်း AA ရဲ့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြေပုံတိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ရင်20နဲ့လာတိုက်တယ်လို့တပ်မတော်အရာရှိကြီးတွေထပ်ပြီးသိဆုံးတယ်လို့ AA ထုတ်ပြန်ချက်ကဆိုပါတယ်။